တိန်နိုင်ငံမန်ချက်စတာမြို့ဂီတဖြောဖြေးပွဲတစ်ခုမှာမနေ့ရုံးကပောက်ကွဲမှုဖြစ်တာကြောင့်လူပေါင်း22ဦးထပ်မံတည်ဆုံပြီး60နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။မန်ချက်စတာမြို့နဲ့အနီးတစ်ဝိုက်မှာမြန်မာလူမျိုးအတော်များများနေထိုင်ကြပေမဲ့မြန်မာလူမျိုးတွေကအထူးထက်ရှိတာမတွေ့ရသေးပါဘူး။ဒါပေမဲ့လို့ဒေသခံမြန်မာတွေအဖို့တော့ဒီပောက်ကွဲမှုဖြစ်တာကြောင့်စိုးရင်ချက်တွေရှိနေပါတယ်။စုံစမ်းမြင်းမြန်းထားတဲ့ကုသညုံကတင်ဆက်ပေးပါမယ်။
ဗြိတိန်နိုင်ငံမန်ချက်စတာဂီတဖြောဖြေးပွဲတစ်ခုမှာမနေ့ကပောက်ကွဲမှုဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နေတဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ဗြိတိန်အာဏာပိုင်တွေကကြေညာထားသလိုပဲ IS အစွမ်းအဖွဲ့ကလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုလာပါတယ်။စစ်ကြောတပ်တွေရဲ့အကြိုက် American စုရော Ariana Grande ရဲ့ဂီတဖြောဖြေးပွဲဖြစ်တာမဟုတ်လို့တေချေထိခဲ့ရသူအများစုဟာစစ်ကြောတပ်အရွယ်ကလေးတွေဖြစ်ကြပါတယ်။မန်ချက်စတာမြို့နယ်အနီးနားတစ်ဝိုက်မှာဒီမြန်မာလူမျိုးအတိုင်းအတာနဲ့နေထိုင်ကြပြီးမြန်မာလူမျိုးတွေတဲကထိခိုက်ရှိတာတော့မကြားသေးပါဘူး။ဒါပေမဲ့လို့အခြားဒေသကနေနီးတူပဲမြန်မာအတိုင်းဝိုင်းထဲမှာလည်းဒီအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေတယ်လို့မန်ချက်စတာမြို့နီးလစ်မှာရှိနေတဲ့ဒီခရီးအထူးကဆရာဝန်ကြီးဒေါက်တာတင်မောင်မြင့်ကပြောပါတယ
်။စိုးရိမ်ချက်တွေကတော့အခုသူတို့ကလူစုရဲ့နေရာတွေမှာအနေနဲ့ target လုပ်နေတော့အဲလူစုရဲ့နေရာတွေတွားတဲ့အချိန်မှာဟိုတတိထားဖို့ရယ်နောက်ပြီးတော့လူစုရဲ့လူများတဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုတွားရင်စိုးရိမ်စိတ်တွေဖြစ်ဒီကြတာပေါ့အများကြီးရတယ်အခုနောက်ပြီးတော့သူတို့ target လုပ်တာလဲအဲ့လိုဟို big cities တွေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ lead လဲပါတယ်ပေါ့လေ Manchester တို့ lead to London တို့ဆိုတော့အဲ့လိုလူစုဝေးတို့နောက်ပြီးတော့အဲ့လို concert တို့အဲ့လိုနေရာတွေမှာပေါ်ဖို့ကနည်းနည်းစိုးရင်ကြတာပေါ့လေအားလုံးက
Manchester မြို့ပေါ်မှာတော့ဒီကနေ့မနက်ပိုင်းအထိနောက်ထပ်ဘုံကွဲမယ်ဆိုတဲ့သတင်းတွေကြောင့်မလို့လုံခြုံရေးစီအထူးတလဲကိုချထားတဲ့အကြောင်း Manchester မြို့ကမဆူဆူဆန်ကပြောပါတယ်ဘုန်းနဲ့ဆက်တဲ့မိငင်းတဲ့နေရာမှာတန်လိုက်မကြည့်မလင်ဖြစ်နေတာတောင်းပန်ပါလေ။မဆစ်စစ်ဆန်ပြောတော့တာကတော့ဒီနောက်ထပ်ဘုံကွဲမယ်ဆိုတဲ့သတင်းတွေဖြစ်ပြီးတော့ဒီကနေ့မနက်ပိုင်းမှာပဲလမ်းတွေပိတ်ပြီးတော့လုံခြုံရေးချထားမှုတွေရှိနေတာကြောင့်အခြေအနေတွေကတော့စိုးရိမ်စရာရှိနေလို့မယ်လို့ view ကိုပြောသွားတာပါ။ဒါလိုမျိုးစိုးရိမ်မှုတွေကြားကပဲပုံမှန်အတိုင်းသွားလာလှုပ်ရှားနိုင်ကြဖို့ဆိုပြီးတော့အာဏာပိုင်ဘက်ကလည်းတိုက်တွန်းနေတဲ့အကြောင်းအခုလက်ရှိအခြေအနေပေါ်မှာဒေါက်တာတင်မောင်မြင့်ကပြောပါရစေ
။စိုးရိမ်စိတ်ကြတော့ကျွန်တော်တို့အခုPrime Minister Theresa May ပြောတော့ဒီ assessment အရ England အနေနဲ့ still severe category မှာပါနေတယ်ဆိုတော့လူတိုင်းကတော့ဟိုလူစုစုရုံရုံရှိတဲ့နေရာတွေခီးပွားမတော်မဖြစ်ဥမာ London Tube ရှိရမယ့်နေရာတွေအဲ့လိုလူတွေကတော့အများအားဟိုဘယ်လိုခေါ်မလဲစိုးရိမ်နေမှာပေါ့စိုးရိမ်နေမှာဆိုတော့သူတို့လည်းအခုတော့ပဋိဌာန်းညာမှာပေါ့လေမတော်မဖြစ်ရင်တော့တွားမှာပေါ့လေဒါနောက်တစ်ခုကလည်းဒီလူတွေရဲ့လိုရာကြောင့်ကျွန်တော်တို့ရဲ့နေစဉ်လှုပ်ရှားမှုတွေပြတ်ပြားသွားမယ်ဆိုဒီလူတွေရဲ့အနိုင်ပေါ်သွားမယ်ပေါ့လေဒါရီတို့တစ်ပြိလုပ်ဖို့ဟာကိုကသတိဝိရိယနဲ့ကိုလုံးတင်နာတွေနဲ့ဆက်ပြီးတော့လုပ်ရမှာပါပဲ
လူ2000ဆက်နဲ့မန်ချက်စတာအားကစားရုံတွင်ကျင်းပတဲ့အမေရိကန်ဆူရောအာရီယန်နာဂရန်ဒီရဲ့ရော့ဂီတပွဲအပီးဒီပိတ်သက်ပြီးအပြင်ကိုထွက်လာနေတဲ့အချိန်မှာပောက်ကွဲမှုဖြစ်သွားခဲ့တာပါ။အမေရိကန်မိမိလုံခြုံရေးဌာနကတော့ဒီပောက်ကွဲမှုဟာအမေရိကန်ဂီတဖြောပြပွဲတွေပေါ်မှာလည်းအနေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်မတူရသေးဘူးလို့ပြောပါရယ်။သမတ်ထရမ်ကလည်းဒီတိုက်ခိုက်မှုဟာဆိုးရွားတဲ့သူတွေရဲ့လက်ချက်ပဲဆိုပြီးတော့ပြစ်တင်ရှုံချထားပါရယ်ခင်ဗျာ။